ကမ္ဘာမှာဆံအများဆုံးတင်ပို့နေတဲ့အိန္ဒိယကနိုင်ငံသားတင်ပို့တဲ့ဆံမျိုးအစားတချို့ကိုတင်ပို့မှုပိတ်ပင်ခဲ့လို့ဈေးကွက်မှာဆံရှားပါလာနေခြင်းအင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံကဆံတွေကိုဝယ်ယူဖို့စဉ်းစားနေပါတယ်။ဘာသမာဒီအမျိုးအစားမဟုတ်တဲ့ဆံလုံးဖြူတင်ပို့မှုကိုအိန္ဒိယကဇူလိုင်လထဲမှာပိတ်ပင်ခဲ့ပြီးတဲ့နောက်ကမ္ဘာဆံဈေးကွက်မှာဒုတိယနဲ့တတိယအများဆုံးဆံတင်ပို့နေတဲ့ထိုင်းနဲ့ဗီယက်နမ်ဆံတွေ20ရာခိုင်နှုန်းအထိမြင့်တက်နေပါတယ်။တခြားဆန်တင်ပို့တဲ့နိုင်ငံတွေကလည်းပြည်တွင်းလိုအပ်ချက်ကိုဦးစားပေးပြီးဆန်တင်ပို့မှုကန့်သတ်ဖို့လုပ်နေချိန်မှာအင်ဒိုနီးရှားကမြန်မာနဲ့ကမ္ဘောဒီးယားကနေဆန်တင်သွင်းဖို့စဉ်းစားလာနေတာဖြစ်ပါတယ်။အင်ဒိုနီးရှားစာအစာဝယ်ယူစုဆောင်ရေးကုမ္ပဏီဘူလော့ကအယ်နီညိုအပူလိုက်ရာသီဥတုဖြစ်လာတာကြောင့်ဒီနေ့ပြည်တွင်းဆန်အထွတ်နှုန်းထိခိုက်နိုင်တာမို့ကြိုးတူလောင်မှုမြန်မာနဲ့ကမ္ဘောဒီးယားကနေသွင်းဖို့ကြည့်နေတယ်လို့ပြောကြားခဲ့တာပါ။ကမ္ဘောဒီးယားကတောင်းတဲ့ဈေးတော်တော်လေးများတဲ့အတွက်တခြားနိုင်ငံတွေရှာဖွေနိုင်မှုမျှော်လင့်တယ်ဆိုတဲ့သူ့ရဲ့အပြောကိုရိုက်တာသတင်းမှရေးသားထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံထဲမှာလည်းဆန်ဈေးတွေအဆမတန်တက်လာနေတာကြောင့်ဆန်တင်ပို့မှုယာယီကန့်သတ်ဖို့ဆွေးနွေးနေတယ်လို့ဆန်လုံခြုံရေးရှင်တွေကမကြာခင်ကပဲပြောကြားခဲ့ကြပါတယ်။ထိုင်းနဲ့ဗီယက်နမ်မှာတော့ဆန်တန်ချိန်သိန်းကနန်းတွေချီတင်ပို့ဖို့ဈေးနှုန်းတွေတိုးမြင့်ရေးထက်ညှိနှိုင်းနေချိန်မှာဖိလစ်ပိုင်သမ္မတကလည်းဆန်တင်သွင်းသူလောင်တာတိုးမြင့်ဖို့သူကိုယ်တိုင်ဆက်သွယ်ညှိနှိုင်းနေတယ်လို့ပြောကြားခဲ့ပါတယ်။ဖိလစ်ပိုင်ရဲ့စိုက်ပျိုးရေးဌာနကလည်းအယ်နီညိုအပူလိုင်းကြောင့်ဆန်ထွက်ရောကျတာအတွက်နောက်ထပ်ဆန်မက်ထရစ်တန်ချိန်5သိန်းတင်သွင်းဖို့ပြီးခဲ့တဲ့လလည်းကညွှန်ကြားထားပြီးတော့ဆန်တင်သွင်းခွန်ဆက်ဖြေလျှော့ပေးထားပါတယ်ခင်ဗျာ။